ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိန်တူချစ်သူတွေသွားတဲ့ညကာပွဲရုံမှာလူပေါင်း50ကိုတတ်ခဲ့သူဖြစ်တန်တရားရှိသူအသက်29နှစ်အရွယ်အမျိုးသားဟာပြစ်ခတ်မှုမတိုင်ခင်အချိန်တို့အတွင်းသူဟာ IS အဖွဲ့ရဲ့တစ္ဆာခံဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့အမေရိကန်ရဲအရာရှိတွေကပြောပါတယ်။အိုမာဆာရီကီမက်တင်းကတိုက်ခိုက်မှုမဆာခင်ဒီတနင်္ဂနွေနေ့အစောပိုင်းကအရေးပေါ်ဖုန်းလိုင်းနံပါတ်911ကိုခေါ်ပြီးသူဘသူဆိုတာပြောပြခဲ့သလို IS ကောင်းဆောင်အဘူဘကာအယ်ဘက်ဒါဒီကိုတစ္ဆာခံတဲ့အကြောင်းပြောကြားခဲ့တာပါဒါအပြင်မက်တင်းက2013ခုနှစ်လူ3ယောက်သေပြီး260ကျော်ဒဏ်ရာရခဲ့တဲ့ဘော့စတန်မာရသွန်ပြေးပွဲဘုံဖောက်ခွဲခဲ့တဲ့ချက်ချန်နယ်ဘွားညီကို2ယောက်ကိုလည်းရည်ညွှန်းပြီးတော့ပြောသွားခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါတယ်သမ္မတအိုဘားမားကအိုလန်ဒိုကာပွဲရုံကတိုက်ခိုက်ခံရမှုဟာအမေရိကန်အသိုင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်ခံရတဲ့ဖြက်စီရန်ကားမှုအဖြစ်ခေါ်ဆိုခဲ့ပြီးဒါဟာအကြမ်းဖက်လုပ်ရက်နဲ့မုန်းတီးမှုလုပ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်ဒဏ်ရာရထားသူ53ယောက်ရှိပြီးအများပြားကစိုးရင်ရတဲ့အနေအထားမှာရှိပါတယ်။တနတ်သမားမက်တင်းရဲ့ဖခင်မီယာဆာရီကီကသူသားဟာလိင်သူစုံမဲ့သူတွေကိုမနှိမ့်ညွတ်တဲ့စိတ်အခံနဲ့ပြုမှုခဲ့တာဖြစ်နိုင်ကြောင်းနဲ့မွတ်စလင်ကိုယ်ခွဲယုံကြည်မှုနဲ့မဆိုင်ကြောင်း NBC ရုပ်သံသတင်းဌာနကိုပြောခဲ့ပါတယ်။သူဇနီးနဲ့သူသားရှင်မှာယောက်ျားချင်းအပြန်အလှန်နှမ်းရှုပ်နေတာတွေ့ရင်အယံဒေါသကြီးလာတတ်တယ်လို့ဖခင်ဖြစ်သူကပြောပါတယ်။ဖခင်ဖြစ်သူကဒီပြစ်ခတ်မှုအတွင်းမှာတည်ဆုံးတန်ရာရခဲ့တဲ့သူတွေကိုတောင်းပန်ခဲ့ပြီးသူ့ရဲ့လောက်ရကိုကျွန်တော်တို့အတိအမှတ်မပြုပါဘူး။တနိုင်ငံလုံးနဲ့ထပ်တူကျွန်တော်တို့လည်းတုံ့လှောက်ခြောက်ခြားရပါတယ်လို့လည်းပြောသွားခဲ့ပါတယ်ရှင်။